2023ခုနှစ်ငြိမ်းချမ်းရေးနိုဘယ်ဆုအတွက်စကားတင်လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းအမြင့်ဆုံး၅ခုကိုတရားလွတ်လပ်တဲ့သုတေသနအဖွဲ့တစ်ခုဖြစ်တဲ့ PRI ဝကဒီကနေ့ထုတ်ပြန်ရမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်းမှကြီးဦးကျော်မိုးထွန်းနဲ့အမျိုးသားညီညွတ်ရေးအကြံပေးကောင်စီ NUCC တို့ပူးတွဲပါဝင်နေတာကိုတွေ့ရပါတယ်။မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းယူလိုက်တာကိုတမ်းမှကြီးဦးကျော်မိုးထွန်းကရှုတ်ချကန့်ကွက်ခဲ့ပြီးအာဏာသိမ်းစစ်အုပ်စုကိုနိုင်ငံတကာကထောက်ခံမှုမပေးဖို့အခုချိန်ထိစည်းရုံးပြောဆိုနေခဲ့သူဖြစ်ကြောင်းအနာသိပ်ပြီးတဲ့အချိန်ကစလို့တမကြီးဦးကျော်မိုးထွန်းဟာ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရကိုကိုစားပြုပြီးကုလသမဂ္ဂမှာမြမအရေးကိုဆက်လက်ဆောင်ရွက်ပေးနေကြောင်းတမကြီးဟာနိုင်ငံတကာကမြမပြည်သူတွေရဲ့အတန်ကိုကြားသိနိုင်အောင်ဆောင်ရွက်ပေးနေသူဖြစ်ကြောင်းသူ့ကိုဘာကြောင့်အခုလိုစကားတည်းရွေးချယ်ရတယ်ဆိုတဲ့အခြေခံအကြောင်းရင်းနဲ့ပတ်လို့ PRI ဟိုအဖွဲ့ကဒီကနေ့ဖေဖော်ဝါရီလ1ရက်နေ့မှာထုတ်ပြန်ချက်ကြေညာချက်မှာဖော်ပြထားပါတယ်